ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့အမှရှိတဲ့အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA ကညွှန်ကြားရေးမှူးချုပ်ကိုလုတ်ပိုင်ခွင့်အာဏာအလွဲသုံးမှုနဲ့အခရီးလိုက်စားမှုတိုက်ချက်ရေးကော်မရှင်ကတရားလိုပြုပြီးတင်ကြားခဲ့ပါတယ်။ဒီကနေ့နေပြည်တော်ကောင်စီသဘူတီမှုမြို့နယ်ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်စတင်အရေးယူဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကစူးစီးတင်ပြထားပါတယ်ရှင်။
အစားအသောက်နှင့်ဆေးဝါးကုတ်ကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအခရီးလိုက်စားမှုတိုက်ချက်ရေးကော်မရှင်ကနေပြည်တော်ကောင်စီစပူတီးမှုနဲ့ရဲစခန်းမှာဒီကနေ့ကစပြီးအမှုဖွင့်လိုက်တဲ့အတွက်ဖမ်းဆီးခံရပြီးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေပြီဖြစ်ပါတယ်။လုံပိုင်ခွင့်အာဏာကိုအလိုရဲသုံးပြီးနေအိမ်အတွက်စောက်လုပ်ရေးသုံးပစ္စည်းတွေ၊အိမ်ရင်းသုံးဆောင်ပစ္စည်းတွေနောက်ထပ်တိုက်ဆိုင်တဲ့မြေကွက်ပေါ်မှာခြံစည်းရိုးကာတာတစ်ထပ်တိုက်တစ်လုံးကားကိုယ်တော်ပါနောက်ထပ်တိုက်ကလုံးရေကူးကန်နဲ့အခြားပိုင်ဆိုင်မှုတချို့စုစုပေါင်းငွေကျပ်3,500ကိုကုမ္ပဏီတစ်ခုစီကနေ2019ခုနှစ်ထဲမှာရယူခဲ့တဲ့အတွက်အာခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကကင်ကျပ်ဖွင့်ရေးယူခဲ့တာလို့ဆိုပါတယ်။ကျမရင်းနဲ့အာကစားဝန်ကြီးဌာနလောက်ကစီမံကိန်းအစအဝန်တွေအရေးသေးမပြေတာဌာနအကြီးအကဲတချို့ပြည်သူ့ဘဏ္ဍာကိုကိုကျိုးအတွက်တုံးလာနဲ့ပတ်သက်ပြီးအရေးယူပေးဖို့တိုင်ကြားထားတဲ့အတွက်အာခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။ရေးယူဆောင်ရွက်နေရတဲ့ပတ်သက်ပြီးအာခရီးလိုက်စားမှုတက်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်မြင့်ကအခုလိုရှင်းပြပါတယ်
။၎င်း၏လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးတာပြုလုပ်ပြီးတော့မှသိမ်းပေါင်းပြတ်သိမ်း1,500ကျော်ကိုအစာအုပ်ဆောက်လုပ်တင်တာကိစ္စနဲ့ပတ်သက်ပြီးတော့ကုမ္ပဏီတစ်ခုကြီးကနေပြီးတော့တောင်းခံရယူခဲ့တယ်ဆိုတဲ့သွေးချက်ဖြစ်ပါလေခင်ဗျာကျွန်တော်တို့ဖွင့်ထားတဲ့ရေစခန်းကိုပထမသတိပြုတဲ့တိုင်းချက်ဖွင့်ထားတာကနေပြည်တော်ကောင်စီနေမီတွေကသဘူတီတီရေစခန်းဖြစ်ပါလေ
ကော်မရှင်ကနေပြည်တော်ကောင်စီသဘူတီမြို့နယ်ရေစခန်းမှာအမှုဖွင့်ပြီးရဲ့နောက်မှာရေတပ်ဖွဲ့ကဒေါက်တာတန်းထွတ်ကိုဒီနေ့နေ့လယ်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်ရေတပ်ဖွဲ့ကသဘူတီမြို့နယ်တရားရုံးမှာအချုပ်ရမန်တောင်းခံမှုစီစဉ်နေပြီးအမှုအသေးစိတ်ကိုပြောပြလို့မရနိုင်သေးကြောင်းစခန်းတာဝန်ခံတဦးကအခုလိုပြောပါတယ်
အော်ဟုတ်ကဲ့အဲ့မို့လို့ပတ်သက်ပြီးကျွန်တော်တို့ဆောင်ရနေတော့မှရှိလို့ဖြေလို့မရသေးဘူးခင်ဗျာ။အဲ့တော့ကျွန်တော်အကြောင်းဆုံးပြီးတဲ့ခါကျရင်ကျွန်တော်တို့ကချပြရမှာပါ။ဟုတ်ကဲ့။ဒါလောလောဆယ်ကျွန်တော်တို့လည်းလောက်ကန်ဆောင်ရနေတော့ဖြစ်နေတယ်။အဲ့တော့ကျွန်တော်ကတော့ပြောလို့မရသေးဘူးဟုတ်ကဲ့။ခြေပစ်တယ်မှာဟုတ်ကဲ့ဟုတ်ကဲ့
။အာဂတိလိုက်စားမှုတက်ချက်ရေးကော်မရှင်အနေနဲ့ဒေါက်တာတန်းထွတ်ကို2023ခုနှစ်အာဂတိလိုက်စားမှုတက်ချက်ရေးဥပဒေပုံမှန်56နဲ့ပထမသတင်းပေးတင်ပြဖွင့်ရေးယူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရပြုပြင်တောင်းလဲလုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်နဲ့အာဂတိလိုက်စားမှုတက်ချက်ရေးတွေကိုပုံမူကြိုးပမ်းသွားမှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနှစ်သက်ကိုမိန်းမမပြောကြားပြီးရပိုင်းအတွင်းမှာပဲအစိုးရထိပ်တန်းအရာရှိတဦးစုံစမ်းစစ်ဆေးခံရရတာလည်းဖြစ်ပါရဲ့ခင်ဗျာ။